စီးရဲတိမမှုတွေကြီးထွားလာနေတဲ့ဂါဇာကမ်းမြောင်ဒေသမှာအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုတွင်ဟားမတ်စစ်သွေးကြွတမှုအများအပြားသေဆုံးကြောင်းဟားမတ်စ်ဖွဲ့နဲ့အစ္စရေးတာဝန်ရှိသူတွေပုံနှုတ်လေးကတတိပြုပါရယ်ဂါဇာမှာစစ်စင်ရေးတွေကိုကုခဲနေတဲ့စစ်ကောင်းဆောင်ပစံအီစာနဲ့တခြားစစ်ပဆိုင်ရာအစင်မြင့်ရရှိတွေသေဆုံးသွားကြောင်းဟားမတ်စ်ဖွဲ့ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ကြပါအစ္စရေးပြည်ရင်းလုံခြုံရေးအေဂျင်စီကလည်းဟားမတ်စ်တမှုအီစာအပြင်အင်ဂျင်နီယာဖွဲ့ကောင်းဆောင်စိုက်ဘာတိုက်ခိုက်မှုနဲ့ရော့ကက်ထုတ်လုပ်မှုတွေမှာဥဆောင်နေသူတွေပါဝင်တခြားထိတ်တန့်တာဝန်ရှိသူတွေသေဆုံးသွားတဲ့အကြောင်းဗိုလ်ထုနေ့ကပဲပြောဆိုထားပါတယ်။လေကြောင်းတက်ခဲမှုတွေအတွင်းဟားမတ်စ်လက်နက်ကိုင်ဖွဲ့ကစုစုပေါင်းဖွဲ့ဝင်၁၆ယောက်သေဆုံးကြောင်းလည်းအစ္စရေးစိုးရွားကကြေညာထားတာပါ။ဂါဇာဒေသမှာရှိတဲ့ရဲနဲ့လူမျိုးရေးဆိုင်ရာအဆောက်အဦကိုပြစ်မှတ်ထားပြီးဗိုလ်ထုနေ့စောရိုင်းမှာအစ္စရေးကလေကြောင်းကတက်ခဲရမှာဟားမတ်စ်ဖွဲ့အစ်မြင့်ရရှိပြီးသေဆုံးရတာဖြစ်ပါတယ်။ဒီမှာမှုတွေကြီးထွားလာနေတဲ့အတွက်ကုလသမဂ္ဂနဲ့American Power နိုင်ငံတကာကလည်းသတိပေးနေပါတယ
် We strongly condemn the rocket attacks coming out of Gaza that are targeting innocent Israeli civilians and Israel has a right to defend itself
ဒီလိုရေးသားတွေကိုပြစ်မှတ်ထားပြီး Gaza ဒေသကနေရော့ကက်တွေနဲ့တက်ခတ်နေရတွေကိုအပြင်းထန်ရှုတ်ချပါတယ်ဒီလိုအနေနဲ့ခုခံကာကွယ်ပိုင်ခွင့်ရှိပါတယ်ပါလက်စတိုင်းနေနေလည်းဘေးကင်းလုံခြုံစွာနေထိုင်ခွင့်ရှိပါတယ်အရေးကြီးဆုံးကတော့အကြမ်းဖက်တက်ခတ်မှုတွေရှော့ချကြဖို့ပါလို့အမေရိကန်နိုင်ငံခြားဝန်ကြီးအန်တိုနီဘလင်ကင်ပြောဆိုသွားတာပါ။ဒင်းလာနီကဆက်လို့ကြီးထွားလာနေတဲ့ပြစ်ကတ်တွေအတွင်းကလေး73ယောက်ပါဝင်ပါလက်စတိုင်း53ယောက်တည်ဆုံခဲ့ရပြီး300နီးပါးဒဏ်ရာရတဲ့အကြောင်းဂါဇာဒေသကျန်းမာရေးဝန်ကြီးဌာနကပြောဆိုထားပြီးဟားမတ်စ်ဘွဲ့ရဲ့ရော့ကက်ပစ်ကတ်မှုတွေကြောင့်အစ္စရေးချောင်းတည်ဆုံကြောင်းလည်းအစ္စရေးတာဝန်ရှိသူတွေဘက်ကသတင်းထုတ်ပြန်ထားပါတယ်။